ဖန်စီထိန်ထိန်ခံထားရတဲ့နိုင်ငံတော်တမင်ဟံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသူ့ပေါ်ဆွဆွဲထားတဲ့အမှုတွေကရာဇသက်ကြီးပုံမှန်95ခါဝေးအမှုအတွက်ဒီနေ့သူကိုယ်တိုင်သက်တည်ထွက်ဆိုခဲ့တယ်လို့စုံစမ်းသိရပါတယ်။အပတ်စဉ်စစ်ဆေးနေကြအမှုတွေဖြစ်တဲ့ရာဇသက်ကြီးပုံမှန်95ခါဝေးနဲ့တဘာဝဘေးအန္တရာယ်အမှုတွေကိုနေပြည်တော်တည်နှံ့တရားရုံးမှာဒီနေ့စစ်ဆေးခဲ့တာပါ။အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တာမလုပ်ကြဖို့နဲ့နိုင်ငံတော်တမရဟာတမရဦးဝင်းမြင့်သာဖြစ်ကြောင်းဖော်ပြထားတဲ့ကျညာချက်နှစ်ဆောင်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘုလုံးမှုဆောင်အဖွဲ့ကအာဏာသိမ်းပြီးတဲ့အခါမှာထုတ်ပြန်ခဲ့ပါတယ်။အဲဒီအတွက်ကြောင့်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တပ္ပရဦးမြင့်နဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်တို့ပေါ်ရာဇသားကြီးပုံမှန်95ခါဝင်းနဲ့စစ်ကောင်စီကတရားစွဲထားတာပါ။ဒါပေမဲ့ဒေါက်တာဆန်းစုကြည်တပ္ပရဦးမြင့်နဲ့ထိတ်တန်းကောင်းဆောင်တွေဟာအဲဒီအချိန်မှာထိမ့်သိမ်းခံပြီးနေကြဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်တို့၃ရောက်ကိုပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပါတယ်ဆွဲခံရသူ၃စလုံးကဒီမှုအတွက်တရားတရားခံပြတက်တည်မတင်ကြတော့ဘဲကိုယ်တိုင်တက်တည်ထွက်ဆိုကြတာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ရုံးချိန်မှာတပ္ပရဦးမြင့်ကတက်တည်ထွက်ဆိုခဲ့ပြီးဒီနေ့မှာဒေါက်တာဆန်းစုကြည်ကတက်တည်ထွက်ဆိုခဲ့တာပါအာနာသိန်းစင်ကျမ်းမာရေးအကြောင်းပြပြီးတပ္ပရဦးမြင့်ကိုတပ္ပရဖြစ်ကနှုတ်ထွက်ဖို့စစ်အရာရှိကြီးနှစ်ယောက်ကလက်မှတ်ထိုးခိုင်းခဲ့တာကိုသူကညှင်းဆိုခဲ့ကြောင်းဦးမြင့်ကရုံးတော်ကိုပြီးခဲ့တဲ့ရုံးချိန်မှာပြောကြခဲ့ပါတယ်ဦးမြင့်ရဲ့ထွက်ဆိုချက်ဟာကဘာနဲ့တရင်တွေမှာပြန့်နှံ့သွားပြီးတဲ့နောက်စစ်ကောင်စီကဆွဆွဲခံထားကြသူတွေရဲ့ရှေ့နေတွေကိုပုံမှန်144နဲ့နှုတ်ပိတ်ခဲ့တာကြောင့်ဒီနေ့အမှုစစ်ဆေးပုံအသေးစိတ်ကိုတော့မသိရှိရပါဘူး။